န်အန်အယ်ဒီနဲ့ပတ်သက်ပြီးတော့အွန်လိုင်းမှာပြန့်နေနေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တက်မတော်ဖွဲ့စည်းတွေကပဲလှုပ်လှားနှမ်းဆရာဖြစ်တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထင်ရဲ့သတင်းမီဒီယာရဲ့ပေါ်ပြောဆိုချက်ဟာတက်မတော်ကိုအချင်းချင်းမရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုတာကိုတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာတက်မတော်အနေနဲ့တက်ကိုထိခိုက်မြင့်လာစေတဲ့စကားလုံးမျိုးဘလို့ပြောဆိုဝေဖန်မှုကိုမှလက်မခံမဲအကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်သလိုတက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးလုံးတွေကိုတတိယအကြေဖို့တက်မတော်ဘက်ကသဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ကြပါတယ်အသေးစိတ်ကတော့မဆုမှုကပြောပြပေးပါလိမ့်မယ်
ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကမြေပြည်တော်စီပင်အရေးသားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်လက်ရှိအာဏာရအစိုးရဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟလသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်မြတ်ရှိပါသလဲဆိုတဲ့မိကုန်းအပေါ်မှာတော့ဦးဝင်းထိန်ဘက်ကဘသူတွေကိုတန်မြတ်ရှိလဲဆိုတာပြောရခက်တယ်။ဘာကြောင့်လဲဆိုတော့ကြားမရတာတွေကအများကြီးဖြစ်ပြီးစံဆိုင်ရေးကပဲလုပ်သလားတချို့တက်မတော့အဖွဲ့စည်းတွေကပဲလုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော့အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီအပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့တုံ့ပြန်မှုတွေကိုဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့ဘက်ကမေလ5ရက်နေ့ညဆွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်တက်မတော်ဘက်ကသတင်းမီဒီယာဖြစ်စေလူပုဂ္ဂိုလ်ဖြစ်စေအဖွဲ့အစည်းဖြစ်စေတက်မတော်အပေါ်မှာထိပါဝေဖန်ပြောဆိုချက်တွေနဲ့သတင်းမီဒီယာတွေပေါ်မှာရေးသားဖော်ပြချက်တွေအပေါ်လက်မခံဘဲချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ပါတယ်တက်မတော်နဲ့ပတ်သက်ပြီးကာကွယ်ရေးပစ္စည်းဆက်ယုံသတင်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လျှို့ဝှက်ချက်ပေါ်ကြားမှုနဲ့တရားစွဲဆိုခံရပြီးသတင်းလောက်တွေနဲ့အတူနှိရှေထောင်းတဲ့အဖြစ်တွေအေးအေးယူခံရဘူးသူ Unity ပတ်စံသတင်းစာနယ်ရဲ့အမှုဆောင်ရာရှိ CEO ဦးတင်ဆန်းကတော့တက်မတော်ဘက်ကအခုလိုသတင်းထုတ်ပြန်ချက်အပေါ်မှာတက်ဖက်ကတော့သူတို့ကိုထိခိုက်စေမယ့်အရာဘယ်အရာမျိုးမဆိုပြင်းပြင်းထန်ထန်တုံ့ပြန်လေးရှိတယ်လို့အခုလိုပြောပါရတယ်
။သူတို့တက်ကိုမထိရင်သူတို့ရဲ့ဒီခေါင်းဆောင်တွေကိုမထိနဲ့ထိလို့ရှိရင်သူတို့ကအရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်။အဲ့လိုပြင်းပြင်းထန်ထန်သတိပေးမှုတွေနဲ့လုပ်နေမှာပဲ။ဒီ NLD ကလည်းမြေသားကြံတဲ့ပြည်မြတ်ရေးဆိုပြီးတစ်ချိန်လုံးအော်ပြီးတော့တက်နဲ့ပတ်သက်ပြီးတော့အထီးအသေးစိတ်မလုပ်ဘူး။ဒါတော့ဥဝင်းထင်ကနည်းနည်းလေးကြုံသွားတယ်။အဲ့ကြုံသွားတဲ့တိတိလေးတော့အဲဒီမခံမနဲ့ဒီလိုတုံ့ပြန်တဲ့အနေအထားမှာရှိနေတယ်။ဟိုတက်တချို့လို့သူကတုံးလိုက်တာပဲ။ဦးဝင်းချင်းရဲ့စကယ်လုံးပါလေ။တက်တစ်ခုလုံးကိုပြောတာမို့တက်တချို့လို့တုံးလိုက်တာပဲ။အဲ့ဒီပုံမှန်မူတည်ပြီးတော့ NLD အစိုးရကိုတက်ကနေပြီးတော့တတိပေးလိမ့်တဲ့အနေအထားလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ကြ။အဲ့ဒီတော့ကျွန်တော်ရှစ်ဆက်ပြီးသွားလို့ရှိရင်မီဒီယာပဲဖြစ်ဖြစ်တိုင်းမီဒီယာပြည်သူတယောက်ပဲဖြစ်ဖြစ်ကိုမျိုးရောင်နဲ့တင်းလို့လို့ပဲပုံကမျိုးတွေပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်သူတို့ကတော့သူတို့တက်ကိုနည်းနည်းထိကြတဲ့တုံ့ပြန်မယ်ဆိုတဲ့အမြင်မျိုးကသူတို့မှရှိပြီးသားဖြစ်နေတယ
်။ဦးဝင်းထိန်အနေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုလုံးမှုဆောင်တွင်းမှုဖြစ်ပြီးပါတီကိုကိုစားပြုပြီးသတင်းမီဒီယာတွေကိုတွစ်ဆုံရှင်းလင်းရမှာအခြေအနေခိုင်လုံခြင်းမရှိဘဲတန်မြတ်စိတ်ပေါ်အခြေခံပြီးတက်မတော်ကိုထည့်သွင်းပုတ်ခတ်ပြောဆိုတာဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုပြီးလည်းသတင်းထုတ်ပြန်ချက်ထဲထည့်သွင်းပါရှိပါတယ်။အခုလိုမျိုးတက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုဆက်သွယ်နှိမ့်ရမှာလဲဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာသဘောထားမပေးလို့သေးဘူးလို့ညင်းဆိုသလိုဦးဝင်းထိန်ကိုလည်းဆက်သွယ်လို့မရခဲ့ပါဘူး။ဦးဝင်းထိန်ကိုအခုလိုသတင်းထုတ်ပြန်တာအပါအဝင်သတင်းမီဒီယာတချို့နဲ့တက်မတော်ကြားလက်တော်ဖြစ်နေတဲ့ကိစ္စရဲ့တချို့ကိုကြည့်မယ်ဆိုရင်တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးလုံးတွေကိုတည်ထားကြစေဖို့တက်မတော်ဘက်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကရှုမြင်ပါတယ်
။တက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးလုံးတွေရောတည်ထားဖို့ဆိုတဲ့အမျိုးကိုတက်မတော်ပတ်သက်တဲ့အချက်လက်တွေမှားလာလို့နောက်ဆက်တက်ကိုတစ်ခုခုအားပေါ်အမြင်နဲ့ဝေဖန်ရေးသားလာတော့အဲ့လိုဟာမျိုးတွေကသူတို့လည်းတော့အထူးမခံတဲ့သဘောတွေပဲတွေ့ရတယ်။အခုပြောချင်တာကမီဒီယာကလည်းဦးမြင့်ကျော်တော့ပြကြပါလိမ့်မယ်။မီဒီယာလည်းနေနဲ့လည်းတက်မတော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးလုံးတွေရောတည်ထားဖို့ဆိုတဲ့အမျိုးကိုဟိုတက်တက်ကမက်ဆေ့ချ်ပေးခြင်းနဲ့ဒီလိုမျိုးဟိုစီးရင်းတစ်ခုကိုစားပြပြီးတော့ဒီစီးကိုမကြုံနဲ့ဆိုတဲ့အမျိုးကိုပြတင်တဲ့အမျိုးကိုတွေ့နေရအောင်နော်
ဒီ NLD ရဲ့ဗဟိုလုံးမှုဆောင်ဦးဝင်းထိန်ကိုလိုအပ်သလိုတုံ့ပြန်ဆောင်ရွက်မယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ကြေညာလိုက်တယ်လို့ပဲလက်ရှိအာဏာ ရပါတီ NND ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရန်အောင်သိဟာလဲခိုင်ပြည်နယ်မြောက်ပိုင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့နယ်ပတ်သက်ပြီးတာဝန်အရှိဆုံးပုဂ္ဂိုလ်ဟာတပ်မတော်ကာကွယ်ဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးလူမှုကွန်ရက်တွေပေါ်မှာရေးသားခဲ့တာပါဒီပေါ်မှာရန်ကုန်တိုင်းစစ်ဌာနချုပ်ဘက်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ကြာကြီးနဲ့ဦးမျိုးရန်အောင်သိကိုအမှုဖွင့်တိုင်ကြားလိုက်ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ16လချမှတ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံတွင်းမှာအမျိုးသားပြန်လည်တင်မြင်ရင်းနဲ့အမျိုးသားရင်ညာစီရေးထော်ဆောင်နေကြပါပဲအနာရပါတီ NLD ဘက်ကပုဂ္ဂိုလ်တချို့ရဲ့တက်ပေါ်ပြောဆိုဝေဖန်မှုတွေနဲ့ပတ်သက်လို့တက်ဘက်ကသူတို့ရဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင်